NLD အစိုးရအာဏာရလာပြီးတဲ့အချိန်မှာနိုင်ငံတော်အတိုင်ပင်ခံဒေါ်အောင်ဆန်းစုကြည်ကဦးစားပေးအဖြစ်နဲ့တရားဥပဒေစိုးမိုးရေးကိုဆောင်ရွက်မယ်လို့ပြောပါတယ်။အခု NLD ပါတီအာဏာရခြင်းတရားဥပဒေစိုးမိုးရေးအခြေအနေဘယ်လိုရှိနေပါသလဲ။ဝေဖန်သူတွေပြောနေကြတာကတော့မှုခင်းတွေပို့ပြီးများပြားလာတာပါ။ဒါ့အပြင်တရားရုံးတွေပေါ်မှာဝေဖန်မှုတွေကလည်းပို့ပြီးများလာတာလည်းအသေးချာဖြစ်ပါတယ်။တခါတရားဥပဒေစိုးမိုးရေးနဲ့ဆက်ဆက်နေတဲ့လူအခွင့်အရေးအခြေအနေဟာလည်းပို့ပြီးကောင်းမွန်လာတဲ့အနေအထားကိုမမြင်တွေ့ရဘူးလို့ဆိုပါတယ်။လူအခွင့်အရေးရှိနေတူဖြစ်တဲ့ဥရောပဆောင်ပြောတာကတော့
ညောမန်းတော့တိုးတက်လာတာမရှိဘဲနဲ့ရပ်တန့်နေတဲ့သဘောမျိုးမှရှိတယ်။အဲဒီလိုဖြစ်ရတဲ့အနေအထားတွေကလည်းအစိုးရဟာအစိုးရအလုပ်ကိုမလုပ်နိုင်တော့အောင်မိမျိုးစုံနဲ့ပေါ့နော်လူမျိုးရေးဘာသာရေးပြဿနာတွေတခြားပြဿနာတွေကိုစနစ်တကျငွေချင်းရတုံးဆွဲပြီးတော့လုပ်နေတဲ့လူတစုကြောင့်ပဲဖြစ်ပါတယ်။ပြောချင်တာတော့နိုင်ငံတကာအနေမှာမျက်နှာမလအောင်ဖြစ်အောင်ဆိုပြီးတော့သူတို့က NLD ကအနိုင်ရလိုက်တဲ့အချိန်ကစပြီးတော့စနစ်တကျလုံလာတဲ့အခါမှာနောက်ဆုံးတရားရေးဘက်ကတီးပြီးအရေးယူမှုရှိတဲ့အခါကျတော့လူ့ခွင့်ရေးတွေကိုတွားတိုက်ခိုက်တဲ့အခါမှာနိုင်ငံတကာရဲ့အနေမှာကျွန်တော်တို့အများကြီးကြည့်ရှိနေရတယ်။အဲ့တော့အကောင်းဆုံးကဖွဲ့စည်းပုံအခြေခံဥပဒေကိုမဖြစ်မနေပြင်ဆင်မှဖြစ်တော့မယ်အဲ့ဒါမှလေဒီသမရကကြက်ကြက်မမကိုကဲဆောင်ရနေမှာဖြစ်တယ
်ဥရောပဆောင်ပြောပြသွားတာပါဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုအရင်ပြောင်းလဲရမယ်လို့ပြောနေပါတယ် NLD ပါတီမဲဆွယ်စဉ်ကာလကလည်းဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုပြောင်းမယ်ဆိုတာအခိုင်အမာပြောခဲ့ပါတယ်အခုလက်ရှိပဲလို့ရှိနေပါတယ် NLD ပါတီပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွန့်ပြောတာက
ကျွန်တော်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုစဉ်းရင်းမှာကျွန်တော်အဓိကဖက်ဒရယ်စနစ်ပါဝင်မှုအရေးကြီးပါတယ်။အဲဒီတော့ကျွန်တော်တို့ဒီဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောင်ရေးတွေကျွန်တော်တိုင်းသားများနဲ့ကျွန်တော်တို့ဒီငြိမ်းချမ်းရေးနော်27ရာစုပြည်နယ်ဝင်ကြီးလာကြအောင်ကျွန်တော်အားစိုက်ပြီးဆောင်ရွက်ခဲ့တာကိုကျွန်တော်တို့တွေ့နိုင်ပါတယ်။နောက်ကကျွန်တော်တို့ပြည်ဥချုပ်ပုံအခြေခံပြီးပြည်စည်းရေးမှာရေးပါတယ်။နောက်တမတော်နဲ့လည်းထိုက်တင်လောက်တော့ကျွန်တော်နားလည်ရခဲ့တယ်လို့ကျွန်တော်ပြောနိုင်ပါတယ်ခင်ဗျာ။ဒါရီယာကျွန်တော်တို့ပဒီယောချုပ်ပုံအခြေခံဥပဒေစီရင်မှာဖြစ်မနေကြိုတင်လုံဆောင်ထားရမယ်အချက်တွေဖြစ်ပါတယ်
။ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပြောင်းလဲရေးဟာငြင်းငြင်းရင်းနဲ့ဆက်နွယ်နေတယ်လို့ဆိုတာကြောင့်ဆောင်ရွက်နေတဲ့ငြင်းငြင်းရင်းလုပ်ငန်းစဉ်ကရောဘယ်အခြေအနေရှိပါပြီလဲ။27ရာစုပင်လုံညီလာခံကိုနှစ်ကြိမ်တိုင်တိုင်ကျင်းပပြီးစီးသွားပါပြီ။ NCA လို့ခေါ်တဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးစာချုပ်မှာလည်းလက်မှတ်ရေးထိုးတဲ့အဖွဲ့စေဘွဲရှိလာပါပြီ။ဒါပေမဲ့ SNL ပါတီကအထွေထွေအတွင်းမှုစိုင်းညွန့်လွင်သုံးသက်တာကတော
့စိတ်စဉ်တော့ခက်မှန်မှန်ပဲလှုပ်လို့လက်ထက်တော့။ဒါပေမဲ့ဘာဖြစ်လာလဲဆိုတော့တနည်းတော့အလိုကြတော့တက်တုတ်ရိုက်လို့ပြောင်း။သူတို့လက်ထက်မှာဘာပဲဖြစ်စာရုပ်ချုပ်သွားမယ်ဆိုပြီးတော့သူက NCA ဆို Nationwide Ceasefire လေး Agreement လေး NCA Nationwide မဟုတ်တော့ဘယ်နဲ့သူကရတဲ့အဖွဲ့ရှိဖွဲ့တွေသူကထိုးချပယ်တာလေ။ NL ကအဲ့ပုံမှာလိမ့်လည်းမလိမ့်လား။တကယ်လည်းမထိုးပြီတကယ်ဒါသူတို့လက်ထက်လည်းရအောင်ဒါကိုပဲဆက်ပြီးကြိလို့တဲ့အခါမှာသူတို့အဆင်သင့်မချေဘူးကြာ
ဒီအချိန်တွေမှာအစိုးရအပေါ်မှာတန်ရင်သားတွေရဲ့အထင်မြင်လွဲမှားတာတွေလည်းပေါ်ပေါက်လာပါတယ်ဒါအပြင်ငင်းငင်းရဲ့အတွက်အစိုးရနဲ့တတ်မတော်ညှိနှိုင်းမှုတွေရှိနေတယ်လို့ဆိုပေမဲ့အကောင့်တွေပေါ်တာကတိတ်မမြင်ရသေးပါဘူးပါတီပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွန့်ပြောတာက
ဒီနိုင်မလို့တဲ့အချက်ကအဓိကနှစ်ချက်သုံးချက်လောက်ပဲရှိပါတယ်ဒီချက်တင်တဲ့ပတ်သက်လို့ကျွန်တော်တို့ဒီအင်အားစုတွေပေါ့ကျွန်တော်တို့ရဲ့ non titan နဲ့တကယ်အင်အားစုနောက် titan နဲ့ငယ်ရေးအင်အားစုတွေနောက်ပြီးတော့ကျွန်တော်တတ်မတော့အဲ့ကြားထဲမှာဒီချက်တင်သဘောတူဆိုရင်ပတိယုတ်ချုပ်ပုံအခြေခံဥပဒေရာเนาะအမြင်များမပေါ်ပါလာပါလိမ့်မယ
်ဒေါက်တာမျိုးညွန့်ပြောသွားတာပါလက်ရှိမှာတော့ရက်လက်တစုံတရာမတွေ့မြင်ရသေးပါဘူးရှိမတူးနိုင်နောက်မဆုံနိုင်အခြေအနေမှာပဲဖြစ်နေပါတယ်။နောက်တစ်ခုကတော့မြန်မာနိုင်ငံကစီးပွားရေးအခြေအနေနဲ့ပတ်သက်ပြီးနှစ်နှစ်အတွင်းဝေဖန်မှုတွေတော်တော်လေးမြင့်တက်လာတာတွေ့ရပါတယ်။စီးပွားရေးရာသုံးသက်သူဦးမင်းခင်ပြောတာက
လက်ရှိအချိန်မှာတော့တောင်းယူတာတောင်းခံတာအားနေနေပြီလို့ယူဆပါတယ်။နောက်ပြီးတော့ဒီနှစ်နဲ့နော်ဆိုင်ရဆိုင်ရကိုလာတောင်းယူတောင်းခံစီပြီးတော့သူတို့ ပေါ်ဆောင်အမယ်ညီမညက်တီနော်ရှိရမယ်အမြင်ကြီးချင်းကြမယ်ဒီပါတွေကိုမူဝါဒချပေးရင်မကောင်းဘူးမူဝါဒကိုအကောင့်ထဲပို့အကြည့်နော်သူတို့ကိုယ်ပိုင်ဆုံးဖြတ်ချက်လုပ်ပိုင်ခွင့်နဲ့အကောင့်ထဲပို့နိုင်မှုဒီကျွန်တော်တို့ကဟိုစီမံအဲခံဝဲပေးနိုင်မှုအဲလိုပါတယ်အဲ့တော့ကျွန်တော်တို့ဟိုဖြစ်ပြောက်လုပ်နိုင်တဲ့အပိုင်းကတော့ဒီ macro economic stability လို့ခေါ်တဲ့နိုင်ငံလုံးနဲ့ဆိုင်တဲ့စီးပွားရေးတည်ငြိမ်မှုပေါ့အဲ့ဒီအပိုင်းကိုကျွန်တော်တို့ဟုတ်ကဲ့ကျေးဇူးတင်နေတယ်သူဟိုကောက်ဖြစ်ချလို့ရပါလေ
ဦးမင်းခင်ပြောပြသွားတာပါတစ်ဆက်တည်းမြန်မာနိုင်ငံမှာနှစ်ပေါင်းများစွာစိတ်သုံးခဲ့ရတဲ့လွတ်လပ်စွာပြောဆိုခွင့်နဲ့ပတ်သက်လို့ NLD အစိုးရလက်ထက်မှာဘာတွေပြောင်းလဲလာပါသလဲမီဒီယာကောင်စီအဖွဲ့ဝင်တူဖြစ်တဲ့ဦးမြင့်ကျော်ရဲ့အမြင်ကအခုလိုပ
ါရှားတဲ့ကိစ္စတွေကတော့ချက်ချောက်ကတွေအမှုတွေများလာတယ်ဒါမကောင်းတဲ့ကိစ္စလို့နော်ဟိုမီဒီယာတွေမကမနဲ့လူစုတွေကြားထဲမှာပို့ပြီးတော့တွေးခွဲเสียပို့ပြီးတော့ဟိုတရားတရားလက်စားချေเสียလို့အများကြီးဖြစ်တာဒါဥပဒေပိုင်းဆိုင်ရာပေါ့နော်နောက်တစ်ခုကတော့သတင်းမီဒီယာနဲ့ပတ်သက်တဲ့ဥပဒေတွေအဲ့ဒီပိုင်းတွေမှာလည်းပြင်ဆင်ဖို့လို့ဟုတ်လားဆက်လှုပ်ဆောင်ဖို့ပြည်ရေးဆွဲဖို့ right to information လို့အဲ့ဒါတွေမှာလည်းနှေးကွေးတယ်လို့ပဲကျွန်တော်တို့ခံစားရတယ်ဟိုဒီနှစ်နှစ်မှာဒီလောက်ကြီးဟိုမြန်မြန်ထက်ထက်နဲ့အော်စိတ်ဝင်စားလောက်ဆောင်တော်မျိုးကိုတွေ့ရဘူးပေါ့နော်အဲ့လိုမျိုးတွေ့ရတယ်အဲ့ဒါဆိုရင်အကောင့်ဘက်ကဆိုရင်တော့ဒါ NLD ဆိုတာတက်လာတော့အရင်တော့နဲ့ဆိုင်တော့လွတ်လပ်စွာပြောဆိုခွင့်အော်လွတ်လပ်စွာရေးသားဖော်ပြခွင့်တွေရလာမယ်ဆိုတော့အဲ့ဒီမျှော်လင့်ချက်တွေရဲ့နောက်တစ်ခုကတော့တွေ့မှုတွေရောကြာလာတော့ရှိပါတယ
်ဒါပေမဲ့အခုဆိုတာလက်ထက်မှာသတင်းတောက်တွေဖန်ဆီးခံရတာလဲတော်တော်လေးမြင့်တက်လာတာတွေ့မြင်ရတယ်လို့ဆိုပါတယ်ဒီအခြေအနေတွေကတော့ NLD အစိုးရတက်လာပြီးတဲ့နောက်စုပ်ယုပ်မှုအပိုင်းတွေဖြစ်တယ်လို့ဆိုပါတယ်ခြုံပြီးကြည့်မယ်ဆိုရင် NLD အစိုးရတက်လာတဲ့အချိန်တွင်းမှာတိုင်းပြည်မှာအပေါင်းလက္ခဏာတဲ့အနှုတ်လက္ခဏာကပိုပြီးမြင်နေရတဲ့အခြေအနေတွေပါဒီအခြေအနေတွေနဲ့ပတ်သက်ပြီးစီးပွားရေးလေလာသုံးသပ်သူဦးမင်းခင်ပြောတာကတော့
အခြေအနေကတော့မီးရဲ့နဲ့ဝေးရတာနေပြီးတော့ဝေးတာကိုမီးအောင်လုပ်ခဲ့မှုမီးရတာတော့ရှိပါတယ်ဆိုတော့အဲ့လိုပြောင်းနေရင်ခုနကပြောရဲခလာခက်ခဲဖြစ်နေတဲ့အခြေအနေတွေကအခင်းကျင်းကိုပြောင်းပြီးတော့ဥစားပေးပြီးကြီးပြီးတော့လုပ်သွားနိုင်လို့ဆိုရင်တော့ဖြစ်ရောက်တဲ့အကြောင်းတွေကရှင်းရှင်းလင်းလင်းနေမှာတော့မြင်ရနိုင်ပါတယ
်အခုမျှော်လင့်ချက်ကတော့နှစ်နှစ်ဆိုတဲ့ကာလအချိန်နောက်ပိုင်းမှာသမရအပြောင်းလဲပြုလုပ်ခဲ့ပါပြီသမရသစ်ကတဆင့်အပြောင်းလဲတွေထပ်ပြီးပြုလုပ်နိုင်မယ်လို့မျှော်လင့်နေကြတာဖြစ်ပါတယ်ခင်ဗျာ